အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေပေါ်ပေါက်နေချိန်နောက်အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်ပတ်လည်ဆေးရည်လေ့ကျင့်မှုတွေကြောင့်တင်းမာမှုတွေထပ်တိုးလာနိုင်ခြင်းရှိတဲ့အချိန်မှာပဲအမေရိကန်ထိပ်တန်းဘိုလ်ချုပ်ကြီးကိုရီးယားကျွန်းဆွယ်ကိုတွားရောက်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်အစိုးရရဲ့တန်တမန်ရေးစီးပွားရေးအရာဆောင်ရွက်ချက်တွေကိုစစ်တပ်အနေနဲ့အဓိကဦးစားပေးပြီးဒီပြိုင်နက်မှာပဲဒီဆောင်ရွက်ချက်တွေမှာအောင်မြင်ခဲ့ရင်စည်ရည်နီလန်အတွက်လည်းပြင်ဆင်နေတယ်လို့အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ဒ်ကကိုရီးယားကျွန်းဆွယ်ခီးစဉ်အတွင်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။အကောက်ယူမလွဲစေရေးချုပ်တင်ကောက်ခွဲတဲ့အနေနဲ့တရုတ်နဲ့အမေရိကန်ကြားစစ်တပ်ချင်းဆက်ဆံရေးကိုတစ်ဖက်ကတီးဆောင်နေချိန်မှာမဟာမိတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုထပ်လောင်းအာမခံချက်ပေးဖို့ဒီသတင်းပတ်သူခီးစဉ်ကရည်ရွယ်တာလို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဒေသတွင်းမဟာမိတ်တွေကိုချင်းချောက်မှုဖြစ်စေတဲ့မြောက်ကိုရီးယားအစိုးရလက်ထက်မှာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အခြေအနေမျိုးကိုသူ့အနေနဲ့လက်တင်မခံနိုင်ဘူးလို့ပြောဆိုပေမဲ့လည်းစစ်တိုက်ဆရာမလို့ပဲဒီအခြေအနေကနေလွန်မြောက်နိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူးတဲ့စီးရီးလေ့ကျင့်မှုကတော့လာမယ့်ဗုဒ္ဓနေ့မှာစတင်မှာဖြစ်ပါတယ်။နှစ်နိုင်ငံပူးတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကအစဉ်တစိုက်ရှုတ်ချပြောဆိုနေတာဖြစ်ပါတယ်ရှင်။